ရင်းစာပိပခကိုလေ့လျူရှုပြီးမြန်မာပေါ်ချီးကျူးခဲ့တဲ့ဆိုပြီးအကြည့်အကျယ်ဝေဖန်ခံရတဲ့လူမှုခွင့်ရဲ့ Twitter ရဲ့အမှုဆောင်ရရှိချုပ် Jack Dorsey ကသူ့ရဲ့ပြောဆိုချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာကြမ်းကြုတ်ရက်စက်မှုတွေနဲ့အကြက်တဲတွေကိုသိရှိထားတဲ့အကြောင်းမြန်မာနိုင်ငံကိုသွားတာတရားထိုင်တာလူတွေနဲ့တွေ့ဆုံစကားပြောတာတွေဟာလည်းမြန်မာနိုင်ငံကိုထောက်ခံပေးတာဆိုမယူဆတဲ့အကြောင်း Jack Dorsey က Twitter မှာရေးသားခဲ့တာပါ။ဒီကိစ္စကိုထုတ်ဖော်မပြောဘဲနှိမ့်နှိမ်ပါအောင်လုပ်ဖို့မရည်ရွယ်ကြောင်းနဲ့ဒီကိစ္စကိုရည်ရွယ်လဲလဲမသိဘဲလေးလာဖို့လူသေးတာကိုဝန်ခံတယ်ဆိုလဲပြစ်တာ CEO ကပြောဆိုပါတယ်မြန်မာနိုင်ငံခီးစဉ်ကစီးပွားရေးလုပ်ငန်းခီးစဉ်သဘောမျိုးခံမှန်းပြောဆိုချက်တွေကိုလည်းသူကပေးချပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရနဲ့တွေ့ဆုံဆွေးနွေးတာမျိုးမရှိဘူးလို့ပြောဆိုပြီး Twitter လူမှုကွန်ရက်ဟာလူခွင့်ရေးကိစ္စတွေကိုမြင့်တင်ပညာပေးနိုင်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ဆိုလဲရည်ညွှန်းပြောဆိုသွားပါတယ်ကမထမ်းကျင့်နေသူတို့အနေနဲ့ဗုဒ္ဓဘာသာအများစုရှိရာမြန်မာနိုင်ငံကိုတွားရောက်လူခဲ့တာသာဖြစ်တယ်လို့ Twitter CEO ကပြောပါတယ်။လူမှုကွန်ရက် Twitter ကမြန်မာနိုင်ငံမှာ Facebook လောက်တော့မတင်ကျင်းလာပါဘူး။ဒါပေမဲ့လည်း Twitter လူမှုကွန်ရက်ပေါ်မှာလည်းရိုဟင်ဂျာပြည်ပခအတွင်းအမုန်းပွားစီမဲ့အကြောင်းအရာတွေတင်ခဲ့ကြတာပါ။မြန်မာနိုင်ငံမှာစိတ်ဝိချာဝိပဿနာချင့်ကြံခဲ့တဲ့ Twitter CEO ဒေါ်စီကမြန်မာအစအစအလှအပနဲ့မြန်မာပြည်သူတွေဟာတိတ်ကိုစိတ်ချမ်းသာစရာကောင်းပါလေဆိုပြီးခဲ့တဲ့တနင်္ဂနွေနေ့ကရေးသားခဲ့ပြီးနောက်မှာတော့နိုင်ငံရင်းကထွက်ပြေးရတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေအရင်းလေးလျူရှုတယ်ဆိုပြီးအပြည့်အထံဝေဖန်ခံရတာဖြစ်ပါလေရှင်။